ါရှိပါခင်ဗျာ RFA လွတ်လပ်တဲ့အာရှအသံသတင်းသုံးသပ်ချက်စကားဝိုင်းမှာအခုတစ်ပတ်ပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ဧည့်သည်တော်တွေကတော့အမေရိကန်ပြည်ထောင်စုအခြေစိုက် GHB လို့အင်္ဂလိပ်လိုအတူကခေါ်ကြတဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရေးလှုပ်ရှားမှုအဖွဲ့တစ်ဖွဲ့ကဒါရိုက်တာဒေါက်တာဦးစိန်မြင့်တင်ပွားမဂ္ဂဇင်းအေဒီတာဟောင်းဒေါက်တာဦးတမောင်တန်းနဲ့ US Campaign for Burma မြန်မာအရေးလှုပ်ရှားမှုအဖွဲ့မူဝါဒညွှန်ကြားမှုဦးအောင်တင်တို့ဖြစ်ကြပါတယ်ကျွန်တော်တို့ဆွေးနွေးဖို့ရွေးချယ်ထားတဲ့ဘာသာရကတော့ဒီအခုပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာထွက်ပေါ်လာတဲ့သတင်းတွေကကုလသမဂ္ဂလုံခြုံရေးကောင်စီမှမြမအရေးကိုတရားဝင်ဘာသာရတစ်ခုဖြစ်နေတဲ့ထဲသွင်းဆွေးနွေးဖို့ကြိုးပမ်းနေကြတဲ့ကိစ္စပဲဖြစ်ပါလေ။ဗမလိုက်လှုပ်ရှားမှုအဖွဲ့ကြီးကမကြသေးခင်ကပဲကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌစီကိုစာရေးပေးပို့ပြီးတော့မြမနိုင်ငံအရေးကိစ္စပြဿနာဟာဒေသဆိုင်ရာလုံခြုံမှုနဲ့ငြိမ်းချမ်းရေးကိုထိခိုက်တယ်လို့သူတို့အနေနဲ့မယူဆတဲ့အကြောင်းဒါကြောင့်မို့လို့လည်းပဲကုလသမဂ္ဂလုံခြုံရေးကောင်စီမှတရားဝင်ကိစ္စရပ်တစ်ခုအဖြစ်ထည့်သွင်းဆွေးနွေးဖို့ဆိုတာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဒီစီမင်းစည်းကမ်းတွေနဲ့မကိုက်ညီဘူးဆိုပြီးတော့အကြောင်းကြားခဲ့ပါလေဒီလိုစာပေးဖို့ဓာတ်ကိုနာဖတ်စစ်အစိုးရသတင်းစာတွေမှာအာဘာဒယစလုံးမဲကြီးတွေနဲ့ဖော်ပြခဲ့ပါလေကုလသမဂ္ဂလုံခြုံရေးကောင်စီမှတင်သွင်းဖို့အတွက်ဒီကိစ္စကိုအမေရိကန်အစိုးရကကြိုးပမ်းဆောင်ရွက်နေတဲ့အချိန်မှာပဲ AIPMC လို့ခေါ်ကြတဲ့အာဆီယံအဖွဲ့ကလွှတ်တော်ကိုယ်စားလှယ်တွေကလည်းပဲမြမအရေးကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ကင်တွယ်ဖြေရှင်းဖို့တိုက်တွန်းထားတာလည်းပဲရှိပါတယ်။အမေရိကန်နိုင်ငံသားဝန်ကြီး Miss Condoleezza Rice ကလည်းပဲဒီရက်ပိုင်းအတွင်းအရှိတောင်အရှဒေသကိုသွားရောက်ပြီးတော့ဒီအာဆီယံအဖွဲ့ရဲ့နိုင်ငံသားဝန်ကြီးများစီဝေးပွဲကိုတက်ရောက်ဖို့အစီအစဉ်ရှိပါတယ်။ Miss Condoleezza Rice ဟာပြီးခဲ့တဲ့နှစ်ကတည်းကအရှိတောင်အရှအာဆီယံနိုင်ငံသားဝန်ကြီးများစီဝေးပွဲကိုမတက်ရောက်ခဲ့ပါဘူး။အဲ့ဒီတော့ကမြန်မာနိုင်ငံအရင်းနဲ့ပတ်သက်ပြီးတော့အာဆီယံအဖွဲ့အပေါ်မှာမကျေနပ်လို့သူမအနေနဲ့မတက်ခဲ့ဘူးဆိုပြီးတော့ပြောတာဆိုတာနေထွက်ပေါ်ခဲ့ပါလေ။အဲ့တော့ဒီတစ်ချိန်မှာ Miss Condoleezza Rice ကဒီအာဆီယံနိုင်ငံသားဝန်ကြီးများစီဝေးပွဲကိုသွားရောက်တဲ့အခါမှာလည်းပဲမြန်မာနိုင်ငံဒီမိုကရေစီဖော်ထုတ်ရေးနဲ့ပတ်သက်ပြီးတော့တော်တော်ဒီပြတ်သားသားပြောဆိုတိုက်တွန်းလိမ့်မယ်လို့လည်းပဲယူဆထားကြပါတယ်။အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥစွာပထမဒီဒေါက်တာစိန်မြင့်အနေနဲ့ပေါ့လေဒီဘဲမလိုက်လှုပ်ရှားမှုအဖွဲ့ကြီးကဘာကြောင့်မို့လို့ဒီမြန်မာနိုင်ငံအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီမှမတင်သင့်ဘူးလို့ပြောဆိုခဲ့တယ်ဆိုတာကိုဘယ်လိုများသုံးသပ်မိလဲဆိုတာပြောပြပါလားခင်ဗျာ
။အဲကျွန်တော်ဖတ်လိုက်ရတဲ့သတင်းပေါ့လေအဲဒီမှာဒီသတင်းနဲ့ပတ်သက်ပြီးဒီကိစ္စနဲ့ပတ်သက်ပြီးဖတ်လိုက်ရတဲ့သတင်းမှာတော့မြန်မာနိုင်ငံကြီးကသူတို့ဟာဒီမမအရေးဟာမြန်မာနိုင်ငံအရေးဟာဒီဟာသူတို့ဟိုတုံညိုရေးကောင်စီတင်ဖို့ဒါမလို့ကဖူးလို့သူတို့အနေနဲ့ယူဆတယ်ပေါ့လေဘာလို့ဆိုတော့သူတို့ဟာဒီနိုင်ငံတဲ့ပြည်တွင်းမှာဖြစ်နေတဲ့ကိစ္စကိုသူတို့ဟာဒီအပြင်မှာဒါအင်ဒီနာချင်းနိုင်ငံတွေနဲ့ဒါဘယ်လိုနဲ့မှသူတို့ဒါထိရောက်စရာအကြောင်းမရှိဘူးလုံညိုရေးရာထိရောက်စရာအကြောင်းမရှိဘူးဆိုတော့သူတို့သဘောထားတယ်ဒါလည်းဘယ်မှာနိုင်ငံကြီးရဲ့ द्वार အရာပေါ့လေဒါသူတို့ကတော့ဒါဆုံးဖြတ်တာဒါမင်းနဲ့တခုထူးခြားတာတော့သူတို့အထက်မှာကျွန်တော်အသေးစိတ်ဖတ်လိုက်ရတာတော့နိုင်ဆက်တဲ့နိုင်ငံကထောက်ခံပြီးတော့သူအဖွဲ့ဝင်ကတော့တရားကျော်ရှိတာပေါ့နော်အဲ့ဒီ22နိုင်ငံထောက်ခံချက်ကိုယူပြီးတော့ဒီသူတို့ရထွေတွေးမှုချုပ်ကနေစာရေးတယ်ဆိုတော့တချို့တွေကတော့မေ့စရာဖြစ်တယ်ဒါအကုန်လုံးကအဖွဲ့ဝင်နိုင်ငံတွေရဲ့သဘောလားဒါမဟုတ်လဲအဖွဲ့ဝင်22နိုင်ငံရဲ့သဘောလားဆိုတဲ့ဟာကိုမေးခွန်းထုတ်စရာရှိတယ်ဒါသူရဟိုဘော validity ကိုလည်းတချို့ပါတယ်မေးကြတော့ပေါ့နော်အဲဒါပေမဲ့အဲခုနအရေးကြီးတာဒါသူတို့အစိုးရအနေနဲ့ယက်တိတဲ့ဒါခုနပြောလို့ဒီနိုင်ငံနိုင်ငံမှာဗမ်လနိုင်ငံမှာခုနရှိတဲ့ပါဝင်တဲ့နိုင်ငံတွေဟိုအိန္ဒိယတို့အင်ဒိုနီးရှားတို့ဘင်္ဂလားဒေ့ရှ်တို့သူတို့ကကျွန်တော်ဗမာပြည်နဲ့နှီးစနဲ့အိန္ဒိယချင်းနိုင်ငံတွေကသူတို့ကထောက်ခံတာတော့နည်းနည်းတော့ကျွန်တော်တို့ဒါစဉ်းစားဖို့လိုတယ်ဒါဘလောက်ထိရောက်မယ်ဆိုတော့ဒါပေမဲ့တခြားနိုင်ငံတွေခုနအခုလက်ရှိလုံခြုံရေးကောင်စီမှာအဖွဲ့ဝင်ရှိတဲ့တခြားနိုင်ငံတွေကတော့ကျွန်တော်တို့ဒီဒါကိုမထောက်ခံဘူးလို့တွေးတယ်ကျွန်တော်တို့ဒီဘီရူတို့နော်ကွန်ဂိုတို့ဂါနာတို့တန်ဇန်နီးယားတို့ကတော့လက်ရှိအဲ့ဒီနိုင်ငံတွေကတော့ဒီထောက်ခံတဲ့စီးနဲ့မပါဘူးဆိုတော့ဒီမှာကျွန်တော်တို့မေးခွန်းထုတ်စရာဒီအရာကို လုံညွန်းတန်စီကကုန်စီမှာဒီဗမ်လာနိုင်ငံတွေကကန့်ကွက်တာနဲ့သူတို့ကဒီတင်လို့မရဘူးလားဟာသူတို့ကထောက်ပြတာတော့ဘုရားကြီးနိုင်ငံတခုကတင်နေပေါ့ဒါတော့အလုံးသိတဲ့အတိုင်းကျွန်တော်တို့အမေရိကတင်တာအကုန်လုံးသိပါတယ်ဒါပြီးနဲ့အမေရိကတင်နိုင်ရအမေရိကအနေနဲ့ဒီဗမ်လာနိုင်ငံတွေကကန့်ကွက်လို့ဒီယူလုံညွန်းကောင်စီကိုတင်လို့မရဘူးလားဆိုတော့ဒါသူတို့စပွားရသူတို့လက်ရှိအာသူတို့ majority vote တွေကဟာလားဒါတင်လို့တော့ရရရတယ်ဒါပေမဲ့တကယ် agenda ထဲမှာထည့်ပြီးတော့စဉ်းစားဖို့ဆိုတာကြတော့ကျွန်တော်တို့အမြင်တိုင်းအဖွဲ့ဝင်နိုင်ငံ၅နိုင်ငံရဲ့သဘောထားလို့တယ်အဲ့ဒီမှာကျွန်တော်တို့အဓိကတော့တရုတ်နဲ့ရုရှားသူတို့ကမကန့်ကွက်ဘူးဆိုရင်တော့ဒါတင်လို့ရတယ်သူတို့ကန့်ကွက်မယ်ဆိုရင်တော့တင်လို့မရအဲ့တော့ခေါင်းကဗမာနိုင်ငံကြီးရဲ့သဘောထားကဘလောက်ဒီပေါ်မှာဆုံးဖြတ်ချက်မှာဘလောက်ဖြစ်အောင်မယ်ဆိုတာကတော့ကျွန်တော်ကသိပြီးတော့မထင်ဘူးဘာဖြစ်လို့အဓိကဆုံးဖြတ်မှာကတော့တရုတ်နဲ့ရုရှားဘာလို့သူတို့ကဗီဒီယိုအာဏာသုံးလိုက်ရင်ကျွန်တော်ဘာမှတင်လို့မရဘူးအဲ့တော့အဓိကဒါကိုကျွန်တော်အာရုံစိုက်ဖို့လိုတယ်လို့ကျွန်တော်
ပြောတယ်ခင်ဗျာဟုတ်ပါတယ်ဒီဗမာလိုက်လှုပ်ရှားမှုအဖွဲ့ကြီးဆိုတာကလည်းပဲအာရှအာဖရိကလက်တန်အမေရိကဒီနိုင်ငံငယ်ကလေးတွေကအများစုသူတို့ပါဝင်နေကြပြီးတော့ညာဘဝဖြစ်ကဒီအမေရိကန်ကိုစန့်ကျင်နေတဲ့နိုင်ငံလေးတွေတော်တော်ရှိတယ်အဲ့တော့စောစောပြောသလိုပါပဲဟိုကျွန်တော်တို့လည်းပဲတရားနေပြီးတော့နည်းနည်းပေါ်ဆုံးသတ်မေးမြန်းကြည့်တဲ့အခါကျတော့ဒီအဖွဲ့ထဲမှာကနိုင်ငံတွေကအကုန်လုံးမဲပေးပြီးတော့တင်ကြတာမျိုးမဟုတ်ဘဲနဲ့ဒီအများစုရဲ့သဘောကိုသူကချုပ်ပြီးတော့သူကတင်လိုက်တာပဲတော့ဟိုမလေးရှားနိုင်ငံကလာဒီအဖွဲ့ထဲမှာပါနေပြီပဲလို့မလေးရှားအစိုးရကဒါကိုထောက်ခံတယ်လို့လည်းအထိပ္ပယ်ကောက်လို့ကမရသေးပါဘူးခင်ဗျ။ဦးတမောင်တန်းအနေနဲ့ရောဘယ်လိုများမြင်လဲခင်ဗျ။
ရေဘူးအပြင်ဆိုရင်တော့ဗျာအဲဆန်နီယာဘဲမလိုက်လှူရှားမှုဆိုတာအရှင်လာအရင်ကျွန်တော်တို့စီအေးခစ်ကလေးကတော့များတော့ဖြင့်ဒီမှာပါကြတဲ့နိုင်ငံတွေကအရင်တော့ကိုလိုနီနိုင်ငံတွေဖြစ်တဲ့ခါကျတော့ရေဘူးရအပြင်ဆိုလို့ရှိရင်တော့နိုင်ငံစန့်ကျင်နိုင်ငံစန့်ကျင်ရေးဆိုတဲ့နိုင်ငံလမ်းကြောင်းပေါ်မှာရှိကြတဲ့နိုင်ငံတွေကများတယ်ပေါ့နော
်ဟုတ်ပါတယ်ခင်ဗျ
ဆိုတော့ဟိုဒီအမေရိကန်နဲ့ဘယ်လိုပူးပေါင်းဆောင်ရွက်တဲ့နိုင်ငံတွေလည်းပါတယ်ဆိုတော့ခုနပြောတဲ့အာရှအာဖရိကနဲ့ဗက်တန်အမေရိကန်နိုင်ငံအများစုပေါ့နော်စီးရေးခေတ်မှာအများစုကတော့နိုင်ငံစန့်ကျင်ရေးတက်ကိုရင်းကြတဲ့နိုင်ငံတွေများတယ်လေအဲနောက်ပိုင်းမှာကျွန်တော်တို့အထူးသဖြင့်ဒီဗမာရေးကိစ္စကိုပြောတိုင်းပြောတိုင်းမှာကြောင်းနှစ်ချက်ပါလာလိမ့်မယ်လို့ကျွန်တော်ထင်တယ်ပထမတစ်ကြောင်းကတော့ခုနအရှိတင်သုံးတဲ့နိုင်ငံတွေကဆက်ဆံရေးမူရပါလေ။အဘလုံခြုံရေးနိုင်ငံတကာလုံခြုံရေးကိုဒါဥပါလာမရှိပါလားဆိုတဲ့ပြဿနာပေါ့နော်။ဒါလည်းအမြင်ကနှမျိုးကွဲနေတယ်လက်ရှိမှာ။ဒါတစ်ချောင်းပါ။ဒုတိယအကြောင်းကခုနတမိုင်းအကြောင်းအရာဗက်မလတ်ကျောင်းမှုရဲ့တမိုင်းအကြောင်းအရာနဲ့ဆက်ဆံရေးအခြေခံဘဝနေအမေရိကန်ရဲ့ပါဝင်ပတ်သက်မှုပေါ့လေ။ဆိုတော့အမေရိကန်ပါဝင်ပတ်သက်မှုကဒီဒီဘက်ရှစ်ပွဲစီးရေးပြီးတဲ့ကာလမှာဒီမိုကရေစီဘက်ကျွန်တော်နိုင်ငံတွေတော်တော်များများရင်းရင်လာတယ်လူခွင့်တွေရင်းရင်လာတယ်ဒီကတပြိုင်တည်းမှာပဲနိုင်ငံတွေကအမေရိကန်ကနေနည်းနည်းတင်တင်စီးစီးလှုပ်ရှင်နေဆိုတော့အယူဆပေါ့နော်ဒါဥရောပနိုင်ငံတွေမှာလည်းရှိတယ်ပြီးတဲ့အခါကျတော့အကြောင်းအချက်နှစ်ချက်ပေါ်မှာမူတည်ပြီးတော့ကနည်းနည်းအရေးကြီးလာမယ်လို့ထင်တယ်ဒီအမေရိကန်ကနေဦးစီးကမခရပြူတာတွေကကောင်းတာတွေလည်းရှိတယ်တပြိုင်တည်းမှာပဲအမေရိကန်ကတချို့လေသံတွေကတချို့အရာတွေကစင်စည်းတယ်လို့ရင်သွားလို့ရှိရင်လည်းခါပြန်ပြီးတော့ဒီတရက်ကဘာလို့ရှားမှုနိုင်ငံတွေကလည်းဆက်ဆံရေးအခြေခံရှိတဲ့နိုင်ငံတွေကနည်းနည်းတုံ့ဆိုင်တုံ့ဆိုင်ဖြစ်သွားတာတွေရှိတယ်ပေါ့လေဆိုတော့အကြောင်းချက်နှစ်ချက်ကနေဗမ်လိုက်လှူရှားမှုရဲ့အများစုပေါ့နော်အများစုရဲ့ထင်မြင်ချက်ကိုသွားမိုးသွားတယ်လို့ယူဆတယ်ကျွန်တော်ထင်တာကတော့ဒီအခြေခံပုံမှာပဲစစ်တပ်ကလည်းဓာတ်လိုက်မယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့အဲ့တော့ဒီမြန်မာနိုင်ငံအရေးကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီမှာဒီတရားဝင်ဘာသာရတစ်ခုအဖြစ်နဲ့ထည့်သွင်းဆွေးနွေးနိုင်ဖို့အမေရိကန်အစိုးရကအခုဆိုလို့ရှိရင်တော်တော်ကိုပဲကြိုးပမ်းအထောက်လာတာကျွန်တော်တို့မြင်နေကြတယ
်ဟုတ်ကဲ့ဥက္ကမောင်ကြီးကျွန်တော်ပထမဆုံးဒီဗမ်လိုက်လှူရှာမှုအဖွဲ့ရဲ့အခမ်းကဏ္ဍကဘယ်လောက်ကြီးများသလဲဆိုတော့ကျွန်တော်တို့သိချင်သိလာဖို့လိုပါတယ်ဆိုတော့ဗမ်လိုက်လှူရှာမှုအဖွဲ့ဆိုတာတကယ်ကြတော့ဒုတိယကမ္ဘာစစ်ပြီးတဲ့နောက်ပိုင်းနဲ့စီးရေးကာလအတွင်းမှာအရှိအဆုနဲ့နောက်အဆုဝါလာကြီးအားပြတ်နေကြတဲ့အချိန်မှာငါတို့ဘယ်ဘက်ကမှမလိုက်ဘူးဆိုတဲ့သဘောမျိုးနဲ့ဟိုဖွဲ့စည်းတည်ထောင်ခဲ့ကြတာဟုတ်ဒါပေမဲ့အဲ့ဒီအချိန်ကလေးကဟိုပဲသူတို့အနေနဲ့ဒီခုနကဆရာကုဒမလန်ပြောသလိုပဲဒီ nature ဝါဒကိုစန့်ကျင်တဲ့နိုင်ငံကြီးကများတယ်ဆဲခါကျတော့အမေရိကန်စန့်ကျင်စီတဲ့အကြီးကျယ်ရှိခဲ့ကြတာပေါ့နော်ဒါပေမဲ့လည်းဒီစီးရေးတိုက်ပွဲစီးရေးကလာပြီးဆုံးပြီးတဲ့နောက်ပိုင်းမှာကျတော့ဒီဗမ်လိုက်နိုင်ငံများရဲ့အခန်းကဏ္ဍအတော်လေးကိုမေးမြန်းသွားခဲ့တယ်စီးရေးတိုက်ပွဲမရှိတော့ဘူးအရှင်းတော့မူဝါဒကြီးအားပြုံမရှိတော့တဲ့အချိန်မှာဗမ်လိုက်နိုင်ငံများဆိုရဲနာမည်ကတကယ်ကိုထိရောက်မှုရှိသလားအသုံးချမှုရှိသလားတော့ဒီဗမ်လိုက်နိုင်ငံများလှူရှားမှုရဲ့အခမ်းကဏ္ဍကလည်းအင်မတန်နဲ့ဖေးမင်သွားတာကျွန်တော်တို့တွေ့ရတယ်။ခုဒီဗမ်လိုက်နိုင်ငံများကိုကိုယ်စားပြီးတော့ဒီမလေးရှားနိုင်ငံဆိုင်ရာကုလသမဂ္ဂတာမကနေပြီးတော့ကုလသမဂ္ဂလုံခြုံကောင်စီကို ေးပူတဲ့စာကတိတ်ပြီးတော့ထိရောက်မှုရှိလင်လို့ကျွန်တော်တို့မမြင်ဘူးအဲသူတို့အနေနဲ့ဒီစာမျိုးကိုအခုမှဒါဗန္ဓဝါဆုံးနေပြပူတာလည်းမဟုတ်ဘူးဒီပြီးခဲ့တဲ့ဒီဇန်နဝါရီအမလေးရှားနိုင်ငံကွာလာလပူမှာသူဗမ္မလိုက်ထိပ်သီးညီလာခံကျင်းပခဲ့သေးတယ်အဲဒီအချိန်မှာလေအဲဒီအချိန်မှာကလေးကသူတို့ဒီမလေးရှားနိုင်ငံရဲ့ဝန်ကြီးကနေပြောကလပ်မကလုံရင်းကောင်စီကိုစာရေးပို့ဘူးတယ်ဗမ္မလိုက်နိုင်ငံများလှုပ်ရှားမှုအဖွဲ့ရဲ့ကိုစားဆိုအဲဒီစာရေးအတွက်ကြောင့်တော့ဒီကလပ်မကလုံရင်းကောင်စီရဲ့ဆုံးဖြတ်ချက်တွေပေါ်မှာဘာမှထိရောက်မှုရှိနေမယ်လို့ကျွန်တော်တို့မမြင်ဘူး။ဘာကြောင့်ဆိုတော့ကုလသမဂ္ဂလုံခြုံရေးကောင်စီကသူ့ကိုအနှင်းထားတဲ့အခွင့်အာဏာတွေအရဒေသဆိုင်ရာပြဿနာတစ်ခုကကမ္ဘာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိပါနှောက်ယှက်မှုရှိမရှိဆိုတာကိုသူ့အတူဆုံးဖြတ်ပိုင်ခွင့်ရှိတာ။ဆိုတော့ဗမလနိုင်ငံများကနေပြီးတော့မြန်မာနိုင်ငံကိစ္စဟာဒေသဆိုင်ရာလုံခြုံရေးကိုမထိပါမနှောက်ယှက်ပါဘူးလို့ပြောလောင်းနေမယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကလက်ခံမှာမဟုတ်ဘဲနဲ့သူတို့ကသူတို့ဆုံးဖြတ်ကြတယ်မယ်လို့ကျွန်တော်တို့မြင်တယ်။ဒါကြောင့်မလို့ဒီဗမလနိုင်ငံများရဲ့ပြည်စာနဲ့ပတ်သက်ပြီးကျွန်တော်တို့လည်းသိဆိုရင်ပူပေါင်းမှုမရှိဘူး။နောက်တစ်ခါဒီခုနဆရာဦးစင်ကြီးထောက်ပြသွားကြလို့ပါပဲ။ဒီဗမ်မလိုက်နိုင်ငံများအတင်းမှပါတဲ့နိုင်ငံအားလုံးရဲ့တင်ကြီးတင်ကြီးတဲ့သဘောတူညီမှုလည်းမဟုတ်ပြန်ဘူး။တကယ်တကယ်ကြတော့ကုလသမဂ္ဂနယူးယောက်မှာအခြေစိုက်တဲ့ဒီဗမ်မလိုက်နိုင်ငံများအတင်းရဲ့ဒီကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်တွေတာမတ်တွေစုဝီးဆွေးနွေးတိုင်ပင်ကြတဲ့ဒီ coordination bureau ဆိုတာရှိတယ်။အဲဒီ coordination bureau ကနေပြီးတော့အဲအိန္ဒိယနဲ့ကျူဘာနဲ့ဥဆောင်ပြီးလုပ်တဲ့စီးဝေးတွေကနေပြီးတော့ဆိုချလာတဲ့ဆုံးဖြတ်ချက်ဒီဆုံးဖြတ်ချက်ကလည်းဒီဗမ္မလိုက်နိုင်ငံများအသင်းမှတောင်မှဒီမလွတ်မသွေလိုင်းလာမယ်ဆုံးဖြတ်ချက်လည်းမဟုတ်ဘူးတက်တဲ့နိုင်ငံတက်တဲ့မတက်တဲ့နိုင်ငံမတက်ဘူးအဲလိုနဲ့ထွက်လာတဲ့ရေဝီရသဘောတူညီမှုတစ်ခုသာလင်းဖြစ်ပြီးတော့တကယ်တကယ်ဗမ္မလိုက်နိုင်ငံများအလုံး114နိုင်ငံစလုံးရဲ့သဘောထားကိုကိုးစားပြုသလားဆိုတော့ကိုးစားမပြုပါဘူးအဲလိုပဲအဲ့ဒီ114နိုင်ငံစလုံးရဲ့အစိုးရတွေကိုလည်းတည်သလားဆိုလည်းမသိပါဘူးဒါကြောင့်မလို့ဒီပြန်ချုံပြောမယ်ဆိုရှင်ဒီဗမ္မလိုက်နိုင်ငံများအတင်းကိုကိုစားပြုပြီးတော့အခုလိုမလေးရှားတန်မကကုလသမဂ္ဂလုံခြုံကောင်စီကိုပြပုတဲ့စာနဲ့ပတ်သက်ပြီးတော့လုံခြုံကောင်စီမှာမြန်မာနိုင်ငံရေးတရားဝင်အာဂျင်နာရှိတွင်သူမှုကြိုးစားအထုံးမှုဒီပေါ်မှာဘာမှပြည်စုံတရားထိရောက်မှုရှိမှာလို့ကျွန်တော်မမြင်ပါဘူ
းဟုတ်ကဲ့ခင်ဗျာအခုလိုဗမ္မလိုက်လုံခြုံမှုအဖွဲ့ကြီးကနေပြီးတော့ပေးစာပို့ရပါတယ်ဆိုတော့အာမန်အဖင်းကတော့ရုတ်တရက်မှာဟာဒီလောက်အဖွဲ့ဝင်နိုင်ငံတွေများတဲ့အင်အားကောင်းတဲ့အဖွဲ့ကြီးကနေပြီးတော့ဒီလိုဆုံးဖြတ်လိုက်တယ်ဆိုတော့ဘယ်လိုများဖြစ်ကုန်မလဲလို့စိုးရင်ပူပင်တဲ့သူအားရှိခဲ့တာပေါ့လေဒီဘမ်လိုက်လှူရှာမှုအဖွဲ့ကြီးကဟိုစပြီးတော့ဖွဲ့လာတည်ထောင်လာခဲ့တဲ့အချိန်တုန်းကဟလာကိုလိုနီနိုင်ငံငယ်ဟောင်းနေရာတွေစပမာလည်းပဲတစ်ချိန်တုန်းကတော့ဥနုလိုခေတ်ကံတော့တော်တော်တက်တက်ကြောက်ကြောက်ရှေ့ဆန်းကနေပြီးတော့ပါခဲ့တာဟိုဗန်နောင်းကြီးလာကံတို့ပါတော့ဒီနောက်ပိုင်းကျတော့တခါမြန်မာဆိုရှင်လမ်းနေပါတီမဆလာခင်မှာဒီဘမ်လိုက်လှူရှာမှုအဖွဲ့ကြီးအလကားပါပဲဆိုပြီးသူနှုတ်ထွက်ခဲ့သေးတယ်လေဒါလေးလက်မှတ်မိကြမှာပါအဲ့တော့အခုဒီလိုဖြစ်လာတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကိုလည်းပဲဆက်သွယ်မြေမြန်းကြည့်ခဲ့တယ်။အဲ့ဒီအခါကျတော့ဒီအခုလောလောလတ်လတ်ပေါ့လေဒီအရှိလေပိုင်းဒေသမှာဟလာဥမာပြကြခတ်ကြတိုက်ကြခတ်ကြဖြစ်နေတာလေနောက်ပြီးတော့မြောက်ကိုရီးယားကမှဒုံးကျည်လက်နက်တွေလွှတ်လို့လာပြဿနာတက်နေတဲ့ဟာတွေဒီကိစ္စတွေပေါ်လာလို့များအမေရိကန်အစိုးရကမြန်မာအရေးကိုဒီဘက်ကနေပြီးလုံခြုံရေးကောင်စီကိုတင်ဖို့ကိစ္စမှာနှောက်နှေးသွားမလားဟာလားပေါ့ပြက်ပြက်ဖြစ်သွားမလားဆိုလို့ပြီးတော့ကျွန်တော်မေးကြည့်ခဲ့တယ်ဒီတော့တို့ကမြမရေးရဲ့ဟိုထိတ်တန့်ဦးစားပေးကိစ္စတစ်ခုအနေနဲ့ပဲဆက်ပြီးတော့ကြိုးပမ်းသွားပါမယ်လို့ဖြေခဲ့ပါတယ်ဗ
ျခုနကလုံခြုံရေးကောင်စီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံဟိုအကြောင်းနဲ့ပတ်သက်ပြီးနောက်ဆုံးတင်ခဲ့ကိစ္စမှာကျွန်တော်စိတ်ဝင်စားစရာတစ်ခုတွေ့တာကတော့ဟိုဂျပန်နိုင်ငံတော့ထုံးစံနိုင်ငံတော့ကျွန်တော်တို့ရုရှားနဲ့ကျွန်တော်တရုတ်ပြည်သူ့နိုင်ငံတော့သူတို့ကတော့အမြဲတမ်းဗမာမြန်မာစစ်ဆိုးရဘက်ကသူတို့ရတီးပြီးကန့်ကွက်ခဲ့တာဒါတော့အကုန်လုံးကလက်ခံထားပြီးဒါပေမဲ့ဂျပန်နိုင်ငံကဂျပန်နိုင်ငံကအဲ့မှာတန့်ကွက်တဲ့အချက်မှာပါသွားတော့တော်တော်လေးဒီဘက်မှာခရရိုက်တယ်ဒါကဘာဆိုဂျပန်ဆိုတာကခုနပြောဗမ်လိုက်နိုင်ငံမဟုတ်ဘူးအမေရိကန်နဲ့တောက်လျှောက်မဟာမိတ်လက်တွဲထားတဲ့နိုင်ငံတစ်ခုအနေနဲ့အဲဒါဟိုမြမကြီးကိုသူတို့ကတန့်ကွက်တယ်တော့တော်တော်လေးဒါတရရိုက်တယ်နောက်တစ်ခါဒါပေမဲ့အခုဘာဖြစ်လဲဆိုတော့အခုဒီမြောက်ကိုရီးယားကိစ္စနဲ့ပတ်သက်ပြီးခုနဒုံးမြန်နေလို့တဲ့ကိစ္စကြတော့ဂျပန်ကတခါလဲအမေရိကန်နဲ့တိုင်ပင်ပြီးသူတို့တခါလဲလုံခြုံကောင်စီကိုတင်းတယ်အခုကြားလာတော့သူတို့ကတော့ဒီတရုတ်ကတော့နောက်ပိုင်းကတော့ဒီအခုလိုက်ပြီးတော့ဒီဥစ္စာတကယ်လို့မြောက်ကိုရီးယားကိုဆိုင်ရှင်လုံးမယ်အရေးယူမယ်ဆိုရင်တော့သူတို့ကတန့်ွယ်မယ်လို့ပြောထားတယ်ကျွန်တော်ပြောချင်တာနိုင်ငံတွေကခုနအခြားနိုင်ငံတို့ရဲ့အဖြေရင်းကိစ္စမှာသူတို့ရဲ့ policy ကတခုပြည့်မနေသူတို့နိုင်ငံနဲ့ထိလာတဲ့ခါကျသူတို့ policy ကပြောင်းသွားတယ်သူတို့နဲ့လုံခြုံရေးကိုထိလာတဲ့ခါကျတော့အဲ့တော့ကျွန်တော်တို့ကတော့ the Bemline and Edemale, Miai Guna, Piari Piolu, or America, who Majida Lucide, Jaida Lucide, Davine, that Bamaranga, Chini, Uzu, Gibi, Davine, Chini, Indonesia, and India, and the change in Jala, through a Lunyu, Tibala, and Lucian, through a policy, a Pyongama, you know, Minagaro, Lunyu, Ingozima, Balau.
ကျွန်တော်အခုမြင်တာကတော့အခုဒီဘက်မလိုက်နိုင်ငံတွေကဒီဟိုဗမာစစ်ဆိုးရပိတ်ကရက်တီပြီးသွားလို့ရှိရင်အများဆုံးထိနောက်နေရတော့ဂျန်နရယ်အဆမ်ဘလီဂျန်နရယ်ကောင်ဆယ်မှာအခုဒီစက်တင်ဘာမှာပြင်မဲ့ဂျန်နရယ်ဂျန်နရယ်အဆမ်ဘလီကြရင်တော့အဲ့ဒါကြရင်တော့အခရိုင်းနှစ်တွေတော့တူညီမဲ့တင်မှာလို့ကျွန်တော်ထင်ဘာသာသူတို့နိုင်ငံတွေကဒါရင်တော့အကုန်လုံးထောက်ခံတဲ့နိုင်ငံတွေများတယ်ဒီအခုတ ိတ်တက်ရေးရအရာပေါ့နော်နိုင်ငံရေးရစိတ်တက်ရေးရအရာထောက်ကူဆိုတော့ဒီဘက်မလိုက်လှူရှားမှုလို့ပါတော့ဆိုတာကလက်တွေ့ခုနပြောတော့ကောင်းတင်တို့လည်းပြောတယ်ကျွန်တော်ဆရာဦးစင်တင်လည်းပြောတယ်ဟောနိုင်ငံတကာလက်တွေ့ဆက်ဆံရေးတွေမှာလက်တွေ့လုံခြုံရေးကောင်စီမှာဆက်ချက်ချက်ကြဖို့ကငါအရေးမပါတော့မပါဘူးပေါ့အဲ့ဒီတော့ခုနကပြောတဲ့ကျွန်တော်တို့ဒီနိုင်ငံရေးရစိတ်တိုက်ရေးရအရာကစားကြတဲ့အခါမှာကျတော့အဲသူကလည်းအရေးပါလာတာเนาะဆိုတော့ကျွန်တော်တို့ကအလုံးနှလုံးခွဲကြည့်လို့မယ်ထင်တယ်နိုင်ငံတကာဆက်ဆံရေးလှုပ်ရှားမှုတွေမှာနိုင်ငံတကာလှုပ်ရှားမှုတွေမှာဗမာဒီမိုကရေစီရေးနဲ့ကျွန်တော်တို့အလုံးလုံးကန်ကြတဲ့အခါပေါ့เนาะဆိုတော့ဟိုလက်တွေ့မှာမဖြစ်နိုင်သေးပြီမယ်လို့လည်းအဲဒီသဘောထားကလည်းကျွန်တော်တို့စစ်တပ်ဘက်မှာလည်းရှိတာလေးရှိတယ်ဥပမာဆိုတော့ယုံနဲ့ရုရှားရှိနေလို့ရှိရင်လက်တွေဘာမှမဖြစ်နိုင်ဘူးပေါ့အမေရိကန်ကလုံနေလို့ရှိရင်ပေါ့လေဆိုတော့တို့တချို့အပိုင်းတွေကလည်းနိုင်ငံရေးရစိတ်ဓာတ်ရေးရအရေးကြီးတဲ့အတွက်ကြောင့်မလို့ဒါလည်းအလုပ်တစ်ခုအနေနဲ့တော့ကျွန်တော်တို့ဘက်ကနည်းနည်းလေးတော့သဘောထားဖို့လိုများလို့မလားပေါ့လေအာအခုဆိုရင်ဒါစစ်တပ်ကနိုင်ငံရေးသဘောအရသူတို့လည်းသိတာပါပဲလူကြွေးကောင်စီမှာတမ်းလိုက်လှူရှားမှုရအခန်းကဏ္ဍဘာမှအဲဒီလောက်ထိဆုံးဖြတ်ချက်ချတဲ့နေရာမှာအရေးမပါနိုင်ဘူးဆိုတာတို့တော့လည်းသူတို့ကဒါနိုင်ငံရေးရစိတ်ဓာတ်ရေးရကစားပွဲမှာသူကောက်ကင်လိုက်တာပေါ့ဗျာသတင်းစာထဲမှာထည့်တယ်ဆိုတာ
ဟုတ်ကဲ့ဦးမော်သား
ကျွန်တော်ညကျွန်တော်နည်းနည်း
ဟုတ်ကဲ့ပြောပါခင်ဗျာပြောပါ
အဲဒီလိုပထမအချက်ကျွန်တော်တို့ပြောပြောနေရောဗျာဒီမြန်မာနိုင်ငံရေးကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီမှာတင်သွင်းဖြေရှင်းမှုအမေရိကန်ပြည်အောင်စုကဥဆောင်ကြိုးပမ်းနေတယ်ပေါ့ဆိုတော့အဲ့ဒါအပေါ်မှာတကယ်တော့အမေရိကန်ပြည်အောင်စုကဥဆောင်ကြိုးပမ်းနေရဆိုရင်ဒါကဟိုမြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုကြီးရဲ့တောင်းဆိုချက်အရာမြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုကြီးရဲ့ဟိုမြေတရက်ခံချက်အရာအမေရိကန်အစိုးရဥဆောင်ကြိုးပမ်းနေတာပေါ့နော်ဆိုတဲ့အခါကျတော့တစ်ဖက်ကလည်းဒီမြန်မာဒီမိုကရေစီလှုပ်ရှားသူတွေအားလုံးကလည်းဒီကြိုးပမ်းမှုကြီးမှာဟိုတန်းနေတဲ့နေရာကြီးရပါဗျာဒီတစိတပိုင်းမို့တာဝန်ပြီးတော့တာဝန်ထမ်းဆောင်နေကြတာ။အိုးမကျွန်တော်တို့အားလုံးအခုဆိုရှင်ဆိုလို့ရှိရင်ဒီနိုင်ငံတကာအစိုးရတွေအဖွဲ့အစည်းတွေနဲ့ဆက်သွယ်တဲ့အခါတိုင်းအဓိကပြောကြတာဒါကအမေရိကန်အာဂျင်နာမဟုတ်ဘူးဒါကဟိုအရှိနဲ့နောက်ကြဝါဒအီးရပြိပခါလည်းမဟုတ်ဘူးဒါကအမှန်နဲ့အမှားရဲ့ပြဿနာအမေရိကန်အစိုးရကအခုအမှန်တရားပကံရက်တင်နေတဲ့အချိန်မှာအမေရိကန်ကိုဆန့်ကျင်တဲ့စိတ်နဲ့ဒီအမှန်တရားကိုမျက်ကွယ်မပြီးဘူးဥပိ္ပခါမပြီးဘူးကျွန်တော်တို့အမြဲတမ်းလှုံ့ဆော်ကြပါတယ်တိုက်ပြီးတိုက်တွန်းကြပါတယ်တက်ဆိုင်ရာတက်ဆိုင်ရာအစိုးရတွေကိုအခုဆိုလို့ရှိရင်လည်းဒါအမေရိကန်အစိုးရတဖွဲ့တည်းမကတော့ပါဘူးဒီ United Kingdom ပါမယ်ကနေဒါအစိုးရပါမယ်ဆိုဘက်အစိုးရပါမယ် Czech Republic အစိုးရပါမယ် Ireland အစိုးရပါမယ်ဒီနိုင်ငံတွေကပါဒီအစိုးရတွေကပါမြန်မာရေးကိစ္စကိုပြည်ထောင်စုကလုံခြုံရေးကောင်စီမှာတင်သွင်းဖြေရှင်းနိုင်ဖို့အတွက်ဆိုင်ရာဆိုင်ရာအစိုးရတွေကိုချဉ်းကပ်ပြီးတော့စီရင်နေကြတာပါဆိုတော့ဒီလှုပ်ရှားမှုကြီးတစ်ခုလုံးကတကယ်တကယ်ကျတော့အမေရိကန်ဥဆောင်နေပေမဲ့အမေရိကန်အာဂျင်နာမဟုတ်ဘူးအမေရိကန်အစိုးရဒီမြန်မာပြည်ရောမြန်မာဒီမိုကရေစီအားသူရဲ့အကျိုးစီးပွားအတွက်ဥဆောင်ရပြုနေတယ်ဆိုတော့ကျွန်တော်တို့အသိမှတ်ပြုဖို့လိုပါတယ
်။
နောက်တစ်ချက်ကဆရာကုဏမောင်သားပြောသလိုပေါ့နော်။ဒါနားသာဟုတ်ပါတယ်နိုင်ငံရေးရစိတ်ဓာတ်ရရအသုံးချတာပါ။ဒါကျွန်တော်တို့လည်းသဘောပေါက်တယ်။ဒါတော့တစုံတရာနည်းနဲ့တုံ့ပြန်တင်တယ်ပေါ့နော်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာနိုင်ငံတွေကရွေးချယ်ခံတဲ့အခါကျတော့သူတို့ကဒီဒေသဆိုင်ရာအဖွဲ့အစည်းတွေကိုကုစားပြီးပြီးရွေးချယ်ခံကြတာမဟုတ်ဘူးလေ။ဥပမာဥရောပသမဂ္ဂကနိုင်ငံတွေရှိတယ်ဒိန်းမတ်တို့ဂရိဆိုဟိုကုလသမဂ္ဂလုံခြုံရေးကောင်စီမှာပါတယ်။ဒါပေမဲ့ဒီနိုင်ငံတွေကဥရောပသမဂ္ဂကိုစားပြီးတော့ရွေးချယ်ခံကြတာမဟုတ်ဘူးတက်ဆိုင်ရာကိုယ်နိုင်ငံရဲ့ဟိုစောင့်ဆောင်နိုင်မှုပေါ့အခြေခံပြီးကိုယ့်ကိုယ်ကိုအဆွေပြုကြရတယ်နောက်အများကြီးရဲ့ထောက်ခံမှုနဲ့အဖွဲ့ဝင်ဖြစ်လာကြတာ။ဆိုတော့အဲ့လိုပဲဗမလိုက်နိုင်ငံများအသင်းရဲ့အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ကွန်ဂိုရဲ့ဂါနာရဲ့ပေရူးရဲ့နောက်တန်ဇန်းနီးယားရဲ့ဒီလေးနိုင်ငံကဟိုလုံခြုံရေးကောင်စီမှာပါတယ်။သို့တော်လည်းသူတို့ကတက်ဆိုင်ရာနိုင်ငံတစ်ခုချင်းရဲ့ ကျွန်တော်ဆောင်နိုင်ငံနဲ့ထောက်ခံမှုအရာကြီးချက်ခံရတာဟုတ်ဆိုတော့မပီရူးဆိုတဲ့နိုင်ငံကြည့်ဗျာဂျမလိုက်ဖွဲ့ဝင်နိုင်ငံနောက်တစ်ခါလုံငင်းကောင်စီဝင်နိုင်ငံသူနိုင်ငံရဲ့တမန်ကကျွန်တော်နိုင်ငံတမန်နဲ့အတူတူပဲကျွန်တော်တို့ကဗြိတိသျှလက်အောက်မှာကိုလိုနီဖြစ်ခဲ့သူကစပိန်လက်အောက်မှာကိုလိုနီဖြစ်ခဲ့တယ်သူတို့လက်ဆင်းရနိုင်ငံစနစ်ကနှစ်ပေါင်းမြောက်လာနေခဲ့ရတယ် င်စနစ်ကစိုးရွားမှုကြီးကိုကောင်းကောင်းသိတဲ့ခါကျတော့ခုကျွန်တော်တို့ထောက်ခံတယ်မြန်မာနိုင်ငံကတင်ကဘာကြီးဆုံးမဆုံးမသားသူတို့နဲ့မဆိုင်ဘူးခင်မဆိုင်ဘူးသူတို့စိတ်ဝင်စားတာကမြန်မာနိုင်ငံဘာဖြစ်နေသလဲမြန်မာနိုင်ငံလက်ရှိအခြေအနေကသူတို့ရဲ့အတိတ်ကဆေးရနာရှင်စနစ်အောင်မှာအင်မတန်မှဒုက္ခောက်ခဲ့တဲ့အခြေအနေနဲ့ဓာတ်တူထမရပဲဖြစ်တယ်ဒါကြောင့်မလို့သူတို့ကျွန်တော်တို့ထောက်ခံတယ်နိုင်ငံတွေကဟိုအမှန်တရားကိုတကယ်ရည်ရည်နိုင်ငံတွေကသိပါတယ်ဘယ်ဟာကအမှန်ဘယ်ဟာအမှားဒါအချင်းအရှင်းနဲ့နောက်ရည်ပြဿနာမဟုတ်ဘူးအမေရိကန်စန့်ကျင်စစ်တပ်နဲ့ဒီအမှန်တရားကိုသူတို့မြုပ်ကပ်ပြီးကြမှာမဟုတ်ဘူးအမှန်တရားဘက်ကရည်တည်ကြမှာပ
ါဟုတ်ပါတယ်ဥအောင်နေပြောတော့တာတိတ်ကိုမှန်ပါတယ်ခင်ဗျဒီကိစ္စမှာဒီအမေရိကန်အစိုးရအနေနဲ့ကမြန်မာအရေးကိုဒီလောက်တော့မှဟလာဂျိုးပန်းပေးလာတယ်ဆိုတာအရင်တော့လည်းမရှိခဲ့ဘူးနောက်ပြီးတော့ကြံကြည့်လိုက်မယ်ဆိုလို့ရှိရင်လည်းအမေရိကန်အစိုးရဟာသူတို့လူမျိုးသူတို့အကျိုးစီးပွားကိုထိလို့ရှိရင်ဟလာအင်မတန်ကိုသူတို့မခံနိုင်မရနိုင်ဖြစ်တယ်မြန်မာနိုင်ငံမှာကျတော့အမေရိကန်အကျိုးစီးပွားကဘာမှတိတ်ပြီးတော့မင်မရရလည်းမရှိဘူးဒါလည်းအများသိတဲ့ကိစ္စပဲအခုဒီလိုဖြစ်လာတဲ့ကဲရတာကဒီကျွန်တော်တို့မြန်မာဒီမိုကရေစီရေလှုပ်ရှားနေကြတဲ့အဖွဲ့အစည်းတွေကမလားအမေရိကန်မှာဗြိတိန်မှာဥရောပမှာကနေဒါမှာစသဖြင့်နိုင်ငံတကာမှာအခုတက်တက်ကြွကြွလှုပ်ရှားလာပြီးတော့ဒီကဘာရဲ့အာယုံစူးစိုက်မှုရအောင်ကြိုးပမ်းခဲ့ကြလို့ဒီအဆင့်ကိုရောက်လာတာဆိုတာကျွန်တော်တို့ကဒါကိုမှတ်တမ်းတင်ရမှာပါအဲ့တော့အခုဒီအာဆီယံအဖွဲ့ကလည်းပဲအရင်တော့ဆိုလို့ရှိရင်မြန်မာကနာဖအစိုးရဘက်မှာအမြဲတမ်းသူတို့ကရက်တီခဲ့တယ်ကာကွယ်ပေးခဲ့တယ်ဒါမှမဟုတ်အခုကျတော့တဖြည်းဖြည်းဖြည်းနဲ့သူတို့စိတ်ကုန်နေပြီစိတ်ပြတ်နေပြီဆိုတာကိုအခုပြောနေကြပြီဟိုဒီပြီးခဲ့တဲ့ဟလာရက်ပိုင်းကပဲပေါ့လေ73ရက်နေ့ကတင်ပါတယ်ဒီမလေးရှားနိုင်ငံဂျာယီဝန်ကြီးကလည်းပဲဟလာတက္ကသပြီးတော့ပြောပါပြီဒီနာဖအစိုးရအနေနဲ့ကဒီအာဆီယံဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုမရှိရင်အာဆီယံဖွဲ့ကပြောတာဆိုတာနားမထောင်ရင်ဟလာဟိုအကြံပေးတာတွေကိုလက်မခံဘူးဆိုလို့ရှိရင်အာဆီယံအနေနဲ့ကလည်းဆက်ပြီးတော့ဟိုကာကွယ်ပေးနိုင်မှာမဟုတ်ဘူးဆိုတဲ့စကားပြောလာပါပြီ
အဲကျွန်တော်ကဟိုကိုအောင်တင်ပြောသွားတာကိုထပ်ပြီးတော့နည်းနည်းထပ်ပြီးဖြည့်ဆွက်ချင်တာသူပြောတဲ့ဟိုဥပမာထောက်သွားတဲ့ဟိုပေရူးနိုင်ငံပေါ့လေဒါကတော့ဟုတ်ကဲ့ကျွန်တော်တို့လည်းလက်ခံတယ်ဒါဒီနိုင်ငံပေရူးကကျွန်တော်တို့ဗမာပြည်နယ်လည်းအများကြီးနိုင်ငံရေးရကျွန်တော်တို့အများကြီးစင်တူတာတွေရှိတယ်ဒါကြောင့်မလို့လဲကျွန်တော်တို့အကုန်လုံးသဘောပေါက်တယ်ဒါပေမဲ့ကျွန်တော်မြင်တာကတော့ကဒီဘက်မလိုက်နိုင်ငံထဲမှာကကျွန်တော်တို့22နိုင်ငံထဲမှာကျွန်တော်တို့စစ်ဆေးရဘက်ကထောက်ခံပြီးပြည်တယ်မှာအိန္ဒိယဟာလားအင်ဒိုနီးရှားစရီလန်ကနိုင်ငံနော်အဲ့ဒီနိုင်ငံတွေကျွန်တော်တို့ဘင်္ဂလားဒေ့ရှ်နိုင်ငံကျွန်တော်တို့အိန္ဒိယချင်းနိုင်ငံတွေပါနေတယ်နော်တရုတ်ကတော့ပြောမနေလဲသူကတော့ငကိုရီးယားတောက်လျှောက်ဟိုမဆလာဆူရလက်ထက်ကစာပြီးနဝတအခုနာဖတ်တောက်လျှောက်စစ်ဆူရဆက်ဆက်ကိုသူတို့ထောက်ခံလာတာဆိုတော့သူကတရုတ်နဲ့အခုတခါအိန္ဒိယနဲ့တခါဘင်္ဂလားဒေ့ရှ်ဒီနိုင်ငံတွေကကျွန်တော်တို့နဲ့အကုန်လုံးနေနေချင်းဆက်နေတာဒီနိုင်ငံတွေကသူတို့ကမြန်မာနိုင်ငံကအဲအနေနဲ့မဖြစ်ပါဘူးဆိုတဲ့ဟာတော်တော်လေးဒါကျွန်တော်ဆင်းစားဖို့လိုတယ်
။ဟုတ်ကဲ့ဆရာဦးစင်ရပြောသလိုပေါ့ဒီအိန္ဒိယချင်းနိုင်ငံတွေအတန်းအဲ့မှာကျွန်တော်တို့အဓိကစဉ်းစားရမှာကအိန္ဒိယချင်းနိုင်ငံတွေအတန်းဆိုတဲ့နေရာမှာအစိုးရရဲ့အတန်းတွေမကောက်ဘူးဗျာ။ဒီ Civil Society Organization တွေရဲ့အတန်းနောက်ကစွတ်တော်ကိုယ်စားလှယ်တွေရဲ့အတန်းပြည်သူတွေရဲ့အတန်းဒါလည်းအရေးကြီးတာကိုခုအိန္ဒိယနိုင်ငံအစိုးရတချို့ကမြန်မာနိုင်ငံရဲ့အခြေအနေအားဒေသဆိုင်လုံခြုံရေးကိုမထိပါပါဘူးလို့မျက်စိမိပြောနေပြီမဲ့တကယ်တကယ်မှာဒါဟာအန္တရာယ်ဖြစ်တယ်ဆိုတာကိုလွတ်တော်ကိုယ်စားလှယ်ဒေသဆိုင်လွတ်တော်ကိုယ်စားလှယ်တွေကပြောနေကြပြီဒေသတွင်းမှာရှိနေတဲ့ Civil Society Organization တွေကပြောနေကြပြီဒေသတွင်းမှာရှိတဲ့ပြည်သူတွေကပြောနေကြပြီဒါကိုကျွန်တော်တို့အလေးနက်ထားဖို့လိုပါတယ်ဒီအတန်းအင်မတန်အရေးကြီးပါတယ်နောက်ခါဒီချင်းချောက်မှုလို့ပြောလို့ရှိရင်တကယ်တကယ်ကတချို့မြင်တာကဒီစီရေးရအပြန်အလှန်တိုက်ခိုက်နေတာကိုမြင်တယ်တကယ်တကယ်ကျတော့စီရေးရမဟုတ်တဲ့အခြားချင်းချောက်မှုတွေအများကြီးရှိတယ်ဥပမာဆိုတော့ဒီဒုက္ခတွေဒီမြန်မာဒုက္ခတွေနှစ်သန်းနီးပါးဒါအိန္ဒိယနိုင်ငံတွေမှာတောင်းတင်းနေတာနှစ်ပေါင်း20ကျော်သွားခဲ့ပြီသူတို့ခုချိန်ထိဘယ်အချိန်အင်ပြာမှမသိကြသေးဘူးတနည်းအားဖြင့်ပြောမယ်ဆိုဒီအိန္ဒိယနိုင်ငံတွေအနေနဲ့ဒီဒုက္ခတွေရဲ့ဒဏ်ကိုဂုဏ်တော့ဝင်ဖို့ခံထမ်းလာတဲ့နှစ်ပေါင်းများစွာကြာနေခဲ့ပြီဒါအင်မတန်အရေးကြီးတဲ့အချက်ပါနောက်တစ်ချက်မွေးရေးစီဝါမြန်မာနိုင်ငံနေအစ်အစွာဒီဘိန်းရစာရင်နဲ့တောင်းပြီးတော့မွေးရေးစီဝါထုတ်လုပ်ဖြန့်ပြီးအောက်ချမှုတွေလုပ်နေတယ်ဒီမွေးရေးစီဝါဒေသဆိုင်ရာတစ်ခုလုံးအလွယ်တကူကျန်းမာရေးစီစဉ်ပြီးတော့ဒီရာဇဝမှုတွေမုံရီစီဝါစီဆွဲသူတွေတိုးပွားလာတယ်နောက်တစ်ခါဒီ traffic king ပါဆိုင်လူမှန်ကုန်ကူးမှုတွေကြီးပွားလာတယ်အဲ့ရနဲ့ဆက်ပြီး HIVIDS ယောဂပြားပြန်ပောင်းမှုတွေကြီးလာဒါအင်မတန်ကြီးမားတဲ့ဟိုချင်းချမှုတွေပါနောက်တစ်ခါဒီ money laundering ရာဇဝခေါင်းဆောင်တွေနဲ့ပေါင်းပြီးတော့ဒီတရားဝင်ဒီတရားမဝင်တဲ့ငွေမဲတွေကိုတရားဝင်ဖြစ်အောင်လုပ်ခင်းပြနေကြအချင်းဒေသဆိုင်ရာရာဇဝမှုတွေကိုပို့ပြီးကြီးမားလောက်အားပြီးအောင်ပြုနေတာပါပဲဆိုတော့ဒါရတကယ်တကယ်ကြတော့ဒေသဆိုင်ရာတစ်ခုလုံးချင်းချောင်းတွေအနေနဲ့ပြုမှုတွေပါ
ये चीरा इन्हीं ना इन्हें नहीं आने या तो बहुत हाँ न्याय चीरे कोना यूएनआर कोना सिक्योरिटी काउंसिल यादरु छामा महोगु जालू रहने दी रे बाबर जो तो योगा पा मुवारा में प्याऊं मचें जन अरु बियो आना ने काबू ठाम दी रे तो कोना प्योर
ဘောပေါ့ဆိုတဲ့နည်းများတို့လုံနေတာကသူသားတွေရဲ့ဖြစ်ပေါ်တိုးတက်မှုနဲ့သူတော်ကကြီးနဲ့စန့်ကျင်နေတယ်ဆိုတာကိုလည်းအဲ့ဒီဗမ်လိုက်လှူရှာမှုနိုင်ငံတွေသူတစ်ဖြစ်တစ်ချက်အုပ်ချုပ်ရေးအောက်မှာနေခဲ့ဘူးခဲ့တဲ့နိုင်ငံတွေအကုန်လုံးကပြည်ဖြစ်တယ်ဆိုတာကိုတော့ပြောချင်ပါတယ်ဟုတ်ကဲ့ကျွန်တော်တို့ဒီမှာရထားတဲ့အခြေခံလည်းပြည်နေပြီဆိုတော့ကျွန်တော်တို့ဒီစကဝိုင်းက ပြည်ထောင်စုအခြေစိုက်ဒီ US campaign for Burma မြန်မာအရေးဆုံးရှာမှုအဖွဲ့မူဝါဒညွှန်ကြားမှုဦးအောင်တင် JHP မြန်မာနိုင်ငံတရားမျှတရေးနဲ့လူအခွင့်ရေးပေါ်ထွန်းရေးအဖွဲ့ပေါ့လေဒီညွှန်ကြားမှုဒေါက်တာစိန်မြင့်ပြီးတော့ကျွန်တော်တို့တင်ပွားမဂ္ဂဇင်းအိတ်တဟောင်းဒေါက်တာဦးတက်မောင်တန်းတို့ကိုကျေးဇူးတင်ရှိကြောင်းပြောကြားရင်းနဲ့ညီကုန်းချုပ်ပြပါစေခင်ဗျာဒေါက်တာရှင်ပေါင်းကိုစိတ်နှပြကျမ်းမှာဆွမ်းနိုင်ကြပါစေ